ဒေါ်လင်းရဲဘော်တွေကတိုက်ပွဲမှာဖမ်းမိလာတဲ့စစ်တုံးမန်းတွေကိုနေရာတစ်ခုကိုပို့ဆောင်နေပါတယ်။အဲ့ဒီနေရာမှာရေးထားတဲ့စိုက်ပုတ်ကြီးမှာတော့စိတ်ကြမ်းပါရဲ့အထူးကူဆေးရုံပါတဲ့။ကြောင်တောင်တောင်မျက်နှာဘေးတွေနဲ့စစ်တုံးမန်းတွေဟာပုံမှန်သူတွေနဲ့မတူထူးခြားကွဲပြားနေတာကြောင့်သူတို့ရဲ့စိတ်အခြေအနေပုံမှန်ဟုတ်မဟုတ်စိတ်ပိုင်းဆိုင်ရာစစ်ဆေးဖို့ဒီကိုလာပို့တာပါ။ဆရာဝန်ကြီးစီကိုရောက်တော့ဆရာဝန်ကြီးကဒီလူနာကဘာဖြစ်တာလဲဆိုမေးတော့ဘေးကပါလာတဲ့ရဲဘော်က "तू ကမင်းတို့ဘယ်နှမျိုးကိုတင်ထလို့လဲဆိုတာပဲမေးနေတယ်ဆရာ"တဲ့။ "तू ကိုဘယ်မှာဖမ်းမိလာတာလဲဆိုမေးတော့မြို့သိမ်းတိုက်ပွဲမှာပါ"တဲ့။"မြို့သိမ်းပြီးလို့ तू ကိုဖမ်းမိလာတာတော့မင်းတို့ဘယ်နှမျိုးကိုတင်ဘူးလို့လဲဆိုတာပဲမေးနေတယ်ဆရာ"တဲ့။ဒါနဲ့ဆရာဝန်ကြီးလဲလူနာကိုတော်လှန်ရေးဘက်ကတင်ထတဲ့မြို့တွေကိုတန်းစီပြီးတော့ရွတ်ပြရပါတော့တယ်။ဒါပေမဲ့လူနာကလက်မခံပါဘူး။အဲ့ဒါမြို့သိမ်းတာမဟုတ်ဘူးမြို့ထိန်းတာတဲ့။အဲ့ဒါနဲ့တောက်ရမယ်ဆေးတွေကိုရေးပေးပြီးတဲ့နောက်လူနာတယောက်ကိုထတ်ခေါ်ပြန်တော့လူနာကထအော်တယ်ဓာတ်ပုံရိုက်မယ်ဓာတ်ပုံရိုက်မယ်တဲ့ဓာတ်ပုံရိုက်မယ်ဆိုတာကဘာကိုဆိုလိုတာတုံးဆိုမေးတော့လူနာဆောင်ရဲဘော်ကပြောတယ်သူတို့တွေစီကတိမ့်ခံရတဲ့စခန်းတွေမြို့တွေမှာတော်လိုင်းရေးဘက်ကလူတွေလစ်တာနဲ့ဓာတ်ပုံဝင်ရိုက်ကြတာဆရာတဲ့သူကဓာတ်ပုံရိုက်ရင်ဖမ်းမိထားတဲ့သူပါတဲ့ဒီလိုနဲ့လူနာကယထာဖြစ်လာယထာဖြစ်လာဟိုကောင်နေရှင်းတဲ့5မိနစ်အတွင်းဝင်ပြီးတော့ဓာတ်ပုံရိုက်မယ်ပြီးရင်တုံမယ်ဆိုပြီးတော့ပြောနေတာနဲ့ဆရာဝန်ကြီးနဲ့အတူအမှတ်တရဓာတ်ပုံရိုက်ပေးရပါတော့တယ်ဓာတ်ပုံရိုက်ပြီးတာနဲ့လူနာကတောင်းဆိုတယ်စိတ်ကြမ်းပါရေးဆေးရုံကိုတက်မတော်သားတွေတင်ထားလိုက်ပြီးဆရာဝန်ကြီးတူပါအတူဖမ်းပြီးဆိုပြီးတော့ Telegram မှာတင်ပေးပါတဲ့ဒီလိုနဲ့နောက်လူနာတယောက်ကိုခေါ်လာပြန်တော့အဘရေလေးမြန်လှုပ်ပေးပါဒီကောင်နေဆေးရုံထဲကိုဝင်လာပြီတဲ့ဘေးနာကအဆောင်ရဲဘော်ကဒါငါတို့ဆေးရုံလေးဆိုပြောတော့ဝေသာကောင်းတဲ့ဝေသာကောင်းတဲ့အဘရေးတဲ့ဒီလိုနဲ့စိတ်ကိုထိမ့်ဖို့လိုပြီလို့ပြောပြီးတော့လူနာကိုမင်းတို့အဘကလေးမြန်လှွတ်နိုင်မှာမဟုတ်ကြောင်းလေးမြန်နေစီတန်းစီနေတဲ့အတွက်မအားသေးကြောင်းစီတိုးလို့ရလာရင်လဲသူ့ကောင်မလေးကိုပတ်ခေါ်ရမှာမို့မင်းတို့စီလာမှာမဟုတ်တဲ့အကြောင်းနာယူဝဲလောက်ရှင်းပြရပါတော့တယ်ရှင်းပြနေတော့မှပဲလူနာကအမြောက်တွေပြစ်ပါပြစ်ပါထအောင်နေလို့အမြောက်တွေကအဘတွေလှူထားလို့တော်လန်ရေးဘက်ကိုရောက်နေပြီဆိုတဲ့အကြောင်းမကြခင်နေပြည်တော်ကိုပြစ်ပေးမယ်ဆိုတဲ့အကြောင်းချော့မော့ပြောဆိုပြီးတော့ပြန်လှုပ်လိုက်ရပါတော့တယ်နောက်လူနာတယောက်ကြွပါဆိုတော့ညီလေးတောင်းခံထားနော်ညီလေးဆိုပြီးတော့လူနာတယောက်ဝင်လာပါတော့တယ်သူကအဘပါတဲ့တောင်းခံထားလို့ပဲပြောနေလို့အခြေအနေလေးစစ်ပေးပါတဲ့ဒီလိုပြောနေတော့မှာပဲတက်သွားပြီတက်သွားပြီတဲ့လေးမြန်လားဆိုမေးတော့ဒေါ်လာသေးတဲ့အဘကဒေါ်လာတွေပဲစုတာတဲ့ငါတို့စခန်းတွေကိုမင်းတို့သိမ်းတာမဟုတ်ဘူးဘျူဟာအရနောက်ဆုတ်ပေးလိုက်တာတဲ့ဟုတ်ပါပြီဟုတ်ပါပြီဒီဆေးကိုတောက်တော့ဆိုပြီးတော့ဆေးပေးပြီးတော့စမောလေးကိုသွားကြိုရမယ်ဆိုပြီးတော့ခတ်တုတ်တုတ်ထွက်သွားပါတော့တယ်နောက်လူနာတယောက်ကတော့တိမ့်ခန့်ထားတဲ့မြို့ကိုတက်မတော်ကစိုးမိုးထားပြီးတော်လန်ဟေးသမားတွေအတုံးယုံဖြစ်နေပြီဆိုအော်နေလို့အတုံးယုံဖြစ်နေကြတာကတော်လန်ဟေးသမားတွေမဟုတ်ကြောင်းမင်းတို့ဘက်ကဖြစ်ကြောင်းတိမ့်ထားတဲ့မြို့တွေမှာတက်ကလူတွေကစကတ်တွေတောင်ဝစ်ပြီးတော့ထွက်ပြေးနေရတယ်ဆိုတဲ့အကြောင်းဗီဒီယိုတွေဓာတ်ပုံအထောက်ထားတွေနဲ့ဆရာဝန်ကရှင်းပြတော့မီဒီယာတွေကိုမယုံနဲ့လို့အဘကမှားထားတယ်တဲ့ဒါဆိုရင်ဘာကိုယုံရမလဲဆိုမေးတော့တက်မတော်သတင်းမှန်ပြန်ကြားရင်းနဲ့ Telegram ကသူတို့ channel တွေကမှအမှန်နဲ့ဒါနဲ့ပဲဟုတ်ပါပြီဗျာနောက်လူနာတယောက်ဝင်လို့ရပါပြီဆိုတော့ဝင်ဝင်ချင်းဆရာဝန်ကိုတူးတူးလေးပြောတယ်ရုရှားကအထူးတပ်ဖွဲ့ဝင်တွေဝင်တိုက်ပေးတော့မှာတဲ့ရုရှားတောင်သူ့ဘာသာသူစစ်ရှုံးနေတာသူတို့ကလာဦးမှာလားဆိုဆရာဝန်ကပြန်မေးတော့ကုလသမဂ္ဂကိုအာတူးပြီးခေါ်ဖို့လုပ်နေပြီတဲ့ကုလသမဂ္ဂမှာမင်းတို့လူတော်အနာတီလို့မရဘူးလေဆိုတော့ဒီတခါတော့ကုလကတကယ်လုံးမှာတဲ့တရုတ်ကကျူးကျော်နေလို့တဲ့မင်းတို့ပဲတရုတ်အားကိုမဟုတ်ဘူးလားဆိုပြီးတော့မေးပြန်တော့တရုတ်ကကြားပြန်ကိစ္စနဲ့ဆွတ်ဖတ်နေတာတဲ့တက်မတော်ကတရုတ်ခိုင်းတယ်လို့ဘယ်တော့မှလုံမှာမဟုတ်ကြောင်းဆရာဝန်ကိုရှင်းပြတော့ဆရာဝန်ကမေးတယ်မင်းတို့ပဲအရင်တုန်းကဆွေမျိုးပေါက်ဖော်ဆိုဆိုတော့ကြားပြန်မှာအဘရှယ်ယာပါနေတယ်တဲ့ဟုတ်ပါပြီဟုတ်ပါပြီဆိုပြီးတော့နောက်လူနာတယောက်ကိုခေါ်ပြီးတော့သူကဘာဖြစ်တာတုံးဆိုမေးပြန်တော့ဘေးကလူနာဆောင်ရဲဘော်ကရှင်းပြတယ်ဒီလူနာကတော်လိုင်းခေါင်းဆောင်နေအကုန်သေးပြီလို့ပဲပြောနေလို့တဲ့သူပြောတဲ့အထက်ဘိုလ်ချုပ်ကွမ်မော်လည်းပါတယ်ဘိုတာဘောလည်းမရှိတော့ဘူးဘိုမားဝီကြတော့ဆန့်ငင်ဖြစ်သွားပြီတဲ့ကျန်တဲ့လူတွေအကုန်လုံးကြကုန်ပြီတဲ့မကြခင်သူတို့နိုင်တော့မှာဆိုပြောနေတယ်တဲ့ဆရာဝန်လည်းအခြေအနေမကောင်းတော့ဘူးဆိုပြီးတော့ဆေးထိုးပေးပြီးနောက်လူနာခေါ်ပြန်တော့တာလုံးအင်အားနဲ့တိုက်နေလို့ရွှေပတွေနာနေတာတဲ့ဟာဘုံကျဲနေတာကမင်းတို့မဟုတ်ဘူးလားဆိုတော့ပြည်ပကဒရုန်းပညာရှင် 6,500 ကဝင်တိုက်ပေးနေတာတဲ့ဟာအဲ့ဒီလောက်တောင်တိလာကြီးလားဘသူပြောတာလဲဆိုပြီးတော့ဆရာဝန်ကမေးတော့တက်ချုပ်ကြီးပြောတာတဲ့တက်ချုပ်ကြီးကိုအဲ့ဒီကိစ္စဘသူပြောတာလုံးဆိုပြီးတော့မေးတော့အကြမ်းမြင်ဆရာပြောတာတဲ့အဲ့ဒါနဲ့သူ့အတွက်ကတောက်ဆေးတလုံးသူ့ကိုပြောတဲ့တက်ချုပ်ကြီးနဲ့တွေ့ရင်တိုက်ဖို့တောက်ဆေးတလုံးနှလုံးပေးပြီးတဲ့တကလာလူနာကုန်ပြီဆိုပြီးတော့ဆရာဝန်ကြီးအနာယူဖို့ပြင်ဆင်နေတော့မှာပဲရဲဘော်တယောက်ကသတင်းလာပို့ပါတော့တယ်ဆရာကြီးဆရာကြီးတဲ့အခုလာမဲ့တတုတ်ကအခြေအနေဆိုးတယ်တဲ့ဆရာဝန်ကြီးလဲဟိုဘက်ကလူတွေပဲလားဆိုပြီးတော့မေးတော့ကိုဘက်ကလူတွေပါတဲ့ ကိုဘက်ကဘသူတွေတုံးဆိုတော့စစ်တပ်ကတစ်ဖက်သက်ကြီးတဲ့2008ခြေဦးပြတ်ပြီးဆိုပြီးတော့ကြေညာထားတဲ့လူတွေလေးတဲ့ဆရာဝန်ကြီးလည်းအေးလေအာနာသိန်းကလေးကပြတ်သွားပြီဆိုတော့2008သာပြတ်တဲ့2008ခြေဦးကြောင့်ရွေးခန့်ထားတဲ့သူတို့ကြတရားဝင်သေးတယ်တဲ့ဟုတ်ပါပြီသူတို့ကဘာဖြစ်နေလို့ရုံးဆိုပြီးတော့ဆရာဝန်ကထပ်မေးပြန်တော့သူတို့ဘာသာသူတို့ခြေဦးတွေကြည့်ရင်းနေကြလို့ဆရာစီလာပို့တာပါတယ်ဗျာ